ရခိုင်ပြည်နယ်ရန်ပြဲမြို့နယ်ကြောင်းနေမော်ကြီးရွာမှာကမန်တိုင်းနာအဖြစ်နိုင်ငံသားမှတ်ပုံတင်ထုတ်ပေးခဲ့တာပေါ်ပြန်လည်စီစဉ်နေတဲ့အကြောင်းအလို့သမားလူဝင်မှုကြီးချက်ရေးနဲ့ပြည်သူအင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းဆွေကမနေ့ကနေပြီးတော့မှကျင်းပတဲ့ခန္ဓာတစ်ခုမှာပြောကြားသွားပါတယ်
တဖက်နိုင်ငံကတရားမဝင်ဝင်လာတဲ့မွတ်စလင်တွေကိုကမန်တိုင်းနာဖြစ်မှတ်ပုံတင်ထုတ်ပေးနေတယ်ဆိုတဲ့ဝေဖန်ချက်တွေနဲ့ပတ်သက်လို့ရှင်းလင်းသွားတာလည်းဖြစ်ပါတယ်။ VOA သတင်းတောက်အကိုစီသူကသတင်းပေးပို့ထားပါတယ်ရှင်။ကြောင်းနေမော်ကြီးကလူဦးရေ3000ကျော်ကိုဩဂုတ်လတွင်ကကမန်တိုင်းနာဖြစ်နိုင်ငံသားမှတ်ပုံတင်ထုတ်ပေးရမှာတိုင်းနာမဟုတ်တဲ့သူတွေပါဝင်တဲ့ဘင်္ဂလီခေါ်တဖ
ကျွန်တော်နိုင်ငံသားဖြစ်ရေးချင်းပြည်သူတွေဖြစ်တဲ့အကြောင်းမနေ့ကနေပြီးတော့မှကျင်းပတဲ့လုပ်ငန်းခွင်အတွင်းထိခိုက်မှုဆိုင်ရာအသိအမြင်ဘူးတုဒ္ဒမျှဝေရေးလုပ်ယုံဆွေးနွေးပွဲခေတ္တနားနေချိန်မှာပြည်သူဝင်ကြီးဦးသိန်းစွေကတရင်တော်တွေကိုပြောဆိုသွားတာပါကျွန်မဆက်လာเนาะကျွန်မနဲ့ပြည်ညာလေးရောင်းနေသလားဒါလေးကတော့သူ့ရဲ့မျိုးစင်ဆက်တောက်ထားတယ်ဟိုလက်ပြမှာစစ်စစ်နေပါတယ်ဟိ တင်းစီစစ်စစ်မှုတွေတွေ့လူချင်းစီရဲ့နော်အထောက်ထားစာရစာတမ်းတွေအဲ့ဒါတွေအတိအကျပြန်လေ့လာနေတယ်ခုအတင်းနဲ့ချင်းချင်းထိုးနေပါတယ
်ကျောင်းနီမိုချေးရွာမှာနိုင်ငံသားမတ်ပုံတင်ထုတ်ပေးတဲ့ကိစ္စဟာ1982ခုနှစ်မြန်မာနိုင်ငံသားဥပဒေအတိုင်းဆောင်ရွက်တာမဟုတ်တဲ့အတွက်ဒီလိုရဟာနိုင်ငံတော်ချုပ်ချာအာဏာကိုထိခိုက်စေတယ်ဆိုပြီးတော့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်ပြည်တော်စုဝင်ကြီးဦးသိန်းစွေကတော့ထုတ်ပေးပြီးသားသူတွေနဲ့ပတ်သက်လို့အမှားယွင်းရှိတယ်ဆိုရင်တော့သူတို့ဘက်ကပြန်လဲခုခံခြေပခွင့်ပေးရမယ်လို့ဆိုပါတယ
်ဥပဒေနဲ့အညီရတဲ့များတဲ့နော်နိုင်ငံသားအစ်တန်တစ်ခုရရမယ်မြတ်တဲ့မြတ်ရဲ့လူတွေကိုမရတယ်မရမရတင်စီရတော့ဒါနဲ့ဌာနရဲ့ယက်တိချက်နိုင်ငံတော်ရဲ့ယက်တိချက်ပါဒါလည်းပဲဝင်လင်းမြန်သားသာဆောင်ရွက်မှာဖြစ်ပါတယ်ခုနပြောတဲ့ထုတ်ပေးပြီးသားလူတွေတကယ်လို့များအမှားရရှိသွားရင်တော့မှသူတို့ရဲ့ထောက်ထားသူတို့ကပြန် defend လုပ်ဖို့ခွင့်ရပေးရမယ်။ကာကွယ်မှုခွင့်ကောင်ရှင်းလင်းမှုခွင့်ရပေးမယ်။ပြီးရင်ဒါဆုံးပြတ်တာကတော့ဥပဒေနဲ့ညီပဲဆုံးပြတ်တော့မှာဖြစ်ပါတယ်။ဒါကိုစိုးရိမ်ရမှာရှိပါဘူးလို့လည်းပြောချင်ပါတယ
်။မှတ်ပုံတင်ထုတ်ပေးနေတဲ့ကိစ္စကိုပြန်လည်စီစစ်ဖို့နဲ့မှားယွင်းထုတ်ပေးတယ်ဆိုရင်ရုပ်သိမ်းပေးဖို့ရခိုင်ပြည်နယ်လွှတ်တော်ကလည်းပြည်တော်စုဆိုရွားကိုတိုက်တွန်းထားပါတယ်။ပြောင်စုဝင်ကြီးဦးသိန်းစွေကရခိုင်ပြည်နယ်လွတ်တော်အနေနဲ့ကန့်ကွက်ခွင့်ရှိတယ်လို့လည်းပြောဆိုပါတယ်။တဦးချင်းစီနဲ့ပတ်သက်လို့အထောက်အထားခိုင်ခိုင်မာမာပြနိုင်ဖို့တော့အချိန်ယူရမယ်လို့ဆိုပါတယ
်။ဦးမင်းနဲ့တာဝန်ယူရတယ်။ကိစ္စအားလုံးကိုရှင်းလင်းပြီးတော့မှတဦးချင်းစီလိုက်သူ့ကိုဘာဖြစ်လို့ဒီဟာကိုပေးရတယ်။သူ့ကိုဘာဖြစ်လို့ဒီဟာကိုနော်လုံးဦးမဟိုကမန်လို့ပေးရတယ်။သူ့ကိုဘယ်ညာလို့ပေးရတယ်။စတဲ့ဟာကိုခိုင်မာဖို့လိုပါတယ်။ဒါလေးကတော့အချိန်ယူရပါမယ်။နည်းနည်းလေးပြောတလားတော့အဲ့လားတုန်းကလူက3000ကျော်ရှိတဲ့အတွက်များတယ်လို့မပြောနိုင်ပါဘူး။ဒီဟာတော့ပြည်ပြန်မှုတဲ့တေချာမှုကိုပူဇော်ပြည်တယ်ဒါလေးကိုနားလည်ပေးပါလို့ပြောချင်ပါတယ
်။ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာနေပြည်တော်လူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကြောက်နေမို့ကြေးရွာကိုရောက်လာပြီးတော့လူကြီးရေစုစုပေါင်း3300ကျော်ကိုနိုင်ငံသားစီစီရေးကပ်ပြားတွေထုတ်ပေးခဲ့ပါတယ်။ကြောက်နေမို့ကြေးရွာမှာရှိတဲ့စည်ရင်းအရအမှန်တကယ်ကမန်တိုင်းရင်းသားဥယျာဉ်300နီးပါးသာရှိတယ်ဆိုပြီးတော့ရန်ပြဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ကလည်းကန့်ကွက်ခဲ့ပါတယ်။အစ္စလမ်ဘာသာဝင်ကျောင်းနီမိုကြီးဝါသားတူကတော့မပုံတင်ထုတ်ပေးတဲ့ကိစ္စမှာဆိုရဘက်ကဥပဒေနဲ့အညီဆောင်ရွက်ပေးတယ်လို့ယူဆကြောင်း VOA ကိုပြောဆိုပါတယ်။သမရယုံဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစောထေးကဘင်္ဂလီတွေကိုကမန်တိုင်းအသားတွေဆိုပြီးတော့နိုင်ငံသားစီစီရေးကပ်ပြားလှုပ်ပေးဖို့အစိုးရမှာ policy မရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ။